တန်းလို့ခေါ်တဲ့သိက္ခူသွင်းငယ်တဲ့အမှုမြင်ဟောကလေးနဲ့ဆက်လုံးခေါ်တဲ့ဤပညာကိုကြားဘူးကြပါလားဒီအကြောင်းကိုပြောပြမယ်သူကတော့အိုဟိုင်ယိုတက္ကသိုလ်ကရူပဗေဒပါမကဒေါက်တာဆောဝေactin manipulation လို့ခေါ်တဲ့ actin လို့သိမှုံတဲ့အမှုမြူကလေးတွေကိုကြိုးကင်ချဲ့လဲပြီးကိုလိုရာသုံးတဲ့နည်းပညာဟာ nano technology နည်းပညာတဲကထိတ်ဆုံးမှရှိတဲ့နည်းပညာပါဒီနည်းပညာကိုနားလည်ဖို့အတွက်ပထမဆုံး actin ဆိုတာဘလို့နေတယ်လဲဆိုတာကစပြီးကြည့်အောင်ပ
ါစကြဝဠာမှာရှိသမျှအရာဝတ္ထုအလုံးကျွန်တော်တို့ဒီလူသားတွေအပါဝင်ပေါ့ atom လို့ခေါ်တဲ့အမှုံတိတိလေးတွေနဲ့ထိဆောက်ထားတာပါဥပမာoxygen atom တစ်လုံးနဲ့ hydrogen atom နှလုံးကိုပေါင်းလိုက်လို့ရှိရင် H2O လို့ခေါ်တဲ့ဒီရေ molecule တစ်လုံးကိုရပါတယ်အဲဒီ H2O molecule တွေကရင်နဲ့ကရာနဲ့ချီပြီးတော့ပေါင်းလိုက်ရင်ကျွန်တော်တို့တောက်တဲ့ရေကိုရပါတယ် oxygen atom နှလုံးကိုပေါင်းလိုက်လို့ရှိရင် O2 လို့ခေါ်တဲ့ oxygen molecule တစ်လုံးရပါတယ်အဲဒီလို molecule တွေကရေကရာနဲ့ချီပြီးပေါင်းလိုက်ရင်ကျွန်တော်တို့အသက်ရှူရဲ့၄ oxygen ကိုကျွန်တော်တို့ရပါတယ်အဲဒီတော့ atom နဲ့ရေးထားတဲ့စလုံးပေါ်တဲ့နည်းပညာကိုရှင်းပြဖို့ဆိုရင်ဒီမှာရှင်းပြနေတာကအက်တမ်ရဲ့အရွယ်အစားပါဥပမာကျွန်တော်ကြည့်အောင်လေမော်သီးလေမော်သီးတဲ့ဆယ်စနေတာကိုကျွန်တော်တို့ပြောမယ်ဆိုရင်အကြမ်းများဇီးဒီလောက်အရွယ်ကျွန်တော်တို့ရမှာပေါ့နော်အဲဒီဇီးဒီတဲ့အစာပုံ100လောက်ထပ်ပြီးတော့ငယ်လိုက်မယ်ဆိုရင်ကျွန်တော်တို့သဲမှုန်လေးတပွင့်လောက်အရွယ်အစားကျန်နေရင်ထင်ရတာပေါ့အဲဒီသဲမှုန်လေးတဲ့အစာပုံတော့တစ်သန်းလောက်ထပ်ပြီးတော့ငယ်လိုက်မယ်ဆိုရင်တော့အက်တမ်အရွယ်အစားကိုကျွန်တော်တို့ရောက်သွားတာပေါ့လူသားတွေရဲ့ခန္ဓာကိုယ်ထဲမှာအက်တမ်ပေါင်း7 × 10²⁷ ညီမလို့ပြောမယ်ဆိုလို့ရှိရင်ဂရေပေါင်းဂရေပေါင်း9ဂရေအဲဒီဟာက9အနောက်မှာ3.28လုံးပေါ့နော်3.6လုံးဆိုရင်ကျွန်တော်တို့ကတန်း3.9လုံးဆိုရင်ဒဂရေဂရေပေါင်းဒဂရေဆိုရင်3.18လုံးဂရေပေါင်းဒဂရေဆိုရင်3.28လုံးပေါ့အဲ့တော့ကျွန်တော်တို့မှာအက်တမ်ကြီးအများကြီးပါပါတယ်ကျွန်တော်တို့ရဲ့ခန္ဓာကိုယ်ထဲမှာအတမ်အမျိုးအစားစုစုပေါင်းအခုချိန်ထိကတော့ဒီ118မျိုးတွေ့လာတယ်လို့သတ်မှတ်ထားပါတယ်အငယ်ဆုံးကခိုင်လို့နေတဲ့အတမ်ပါကျွန်တော်တို့အခုအတမ်ဒီရယ်စားကိုလည်းတည်ပြီးကျွန်တော်တို့ရဲ့ခန္ဓာကိုယ်ထဲမှာလည်းအတမ်တွေအများကြီးပါတယ်ဆိုတော့လည်းတည်ပြီးအဲ့တော့အတမ်နဲ့ဆာရေးတဲ့အမီးပညာလေးကိုကျွန်တော်ရှင်းပြကြည့်ပါမယ်အတမ်နဲ့ဆာရေးတယ်ဆိုတာအတမ်လေးတွေကိုတလုံးချင်းစီကိုရွှေ့ပြီးတော့စလုံးကိုပေါ်ရတာပါဒီနည်းပညာကို1990မှာ IBM company က American ယူပဗီရာသိပ္ပံပညာရှင်ဒေါက်တာဒွန်မိုင်းလာကဤတွင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့အခုချိန်ထိဆိုရင်ဒီကဘာလုံးမှာသိပ္ပံပညာအဖွဲ့10ဖွဲ့လောက်သာကျွမ်းကျင်စွာသုံးနိုင်ပါတယ်။ဘာလို့လဲဆိုတော့ဒီနည်းပညာကထိတ်တန့်မှရှိတဲ့ခက်ခဲတဲ့နည်းပညာတရားဖြစ်လို့ပါ
။ဒီလိုခက်ခဲတဲ့နာနိုနည်းပညာကိုလွန်ခဲ့တဲ့15နှစ်ကျော်ကစပြီးလေ့လာခဲ့တဲ့ပမောက္ခဆောဝေလာဟာအက်တမ်တွေကိုစာရေးသားတာလိုမျိုးကြိုးကင်ချဲ့လဲတဲ့ဒီနည်းပညာကိုတိုးတက်အောင်တီထွင်ခဲ့သူတွေထဲမှာထိတ်တန့်ကပါဝင်သူတူပါအ
က်တမ်နဲ့စာရေးတဲ့ဥပမာကိုကြည့်အောင်ကျွန်တော်ဥပမာပေးပါမယ်ဆိုပါစို့လေမော်သီးတွေနဲ့ကျွန်တော်တို့စာရေးအောင်ဥပမာကျွန်တော်လေမော်သီးနဲ့ကျွန်တော်စာပေးပါမယ်မြန်မာစလုံးနံပါတ်1ဆိုတဲ့စလုံးလေးကိုကျွန်တော်တို့ရေးကြည့်အောင်လေမော်သီး9လုံးလို့မယ်9လုံးကိုစပွဲပေါ်မှာအတန်းလေးဖြင့်စီလိုက်ပါလေမော်သီး9လုံးကိုတဒန်းလေးဖြင့်တစ်လုံးချင်းစီရွှေ့ပြီးတော့စတန်နဲ့ပြောင်းစီလိုက်ပါ။ကျန်တဲ့နှလုံးကိုအောက်ဆုံးမှာရှိတဲ့လိမ္မော်သီးရဲ့ဘယ်ဘက်မှာနမနှင်းနဲ့ခတ်ဆင်ဆင်ပေါ့တောင်ကျိုးလေးနှစ်ဆိုတဲ့စလုံးမျိုးဆင်ဆင်လေးတွေ့ရပါလိမ့်မယ်လိမ္မော်သီးခုနှလုံးနဲ့တကယ်လို့အဲ့ဒီအောက်ဆုံးကနှလုံးကိုညာဘက်မှာစီလိုက်ရင်တော့အင်္ဂလိပ်စလုံး L လို့ခါမျိုးတွေ့ရပါလိမ့်မယ်ဒါကျွန်တော်တို့လိမ္မော်သီးခုနှလုံးနဲ့ကျွန်တော်တို့စလုံးလေးပေါ်လိုက်တာပါလိမ္မော်သီးစားကျွန်တော်တို့ဇီးဒီလေးခုနှလုံးနဲ့တုံးမယ်ဆိုရင်လည်းစပွဲပေါ်မှာရေးလို့ရပါရဲ့ဒါမဲ့အခုနှစ်ဒါမှမဟုတ် L ဆိုတဲ့စလုံးကဆယ်စားလို့ပုံငယ်သွားပါမယ်ကျွန်တော်တို့ဇီးဒီနဲ့မရေးဘူးကျွန်တော်တို့ဆဲပွင့်နဲ့ရေးကြည့်အောင်ဆဲပွင့်လေး9ပွင့်ကိုစာရွက်ပေါ်မှာတင်ပြီးတော့ရေးမယ်ဆိုလို့ရှိရင်ကတော့ဆဲပွင့်လေးကို9ပွင့်5ပွင့်မကူနောက်လိုပဲရွှေ့နောက်တဲ့2ပွင့်ကိုတောင်းမှန်ပုံစံနဲ့ရွှေ့လိုက်တယ်ဆိုရင်နှစ်ဆိုတဲ့စလုံးရပါမယ်ဒါပေမဲ့အဲ့ဒီဟာကိုစူးစမ်းကြည့်မယ်ဆိုရင်နည်းနည်းခက်ခဲတာတွေ့ရပါလိမ့်မယ်ဘာလို့ဆိုဆဲပွင့်လေးတွေကအရန်ကိုငယ်တယ်မြင်ဖို့လည်းခက်တယ်ဆဲပွင့်တဲ့အစပုံတစ်ထောင်ငယ်တဲ့အမှုံလေးတွေနဲ့ရေးမယ်ဆိုရင်တော့ကျွန်တော်တို့လူသားတွေရဲ့လက်နဲ့လည်းကွန်ထရိုးလို့မရတော့ဘူးကျွန်တော်တို့မျက်စိနဲ့လည်းမမြင်နိုင်တော့ဘူးကျွန်တော်တို့ဆက်ကရီယာတွေလိုအပ်လာပါမယ်အဲဒီတဲမှုတဲ့အစပုံအပန်းလောက်ငယ်တဲ့ဟာနဲ့ရေးမယ်ဆိုရင်တော့ကျွန်တော်တို့အက်တမ်နဲ့ရေးတဲ့စလုံးဤပညာကိုရောက်မှာဖြစ်ပါတယ
်ဒီလောက်သိငယ်တဲ့အမှုမြုံမှုန်ကလေးတွေနဲ့စာကိုရေးဖို့လိုအပ်တဲ့ဆက်ကရီယာတွေဟာဘာတွေပါလဲ
ဒီအက်တမ်လေးတွေနဲ့ရေးမယ်ဆိုရင်ခုနကဥပမာပြသလိုကျွန်တော်တို့ပထမဆုံးမြင်ဖို့လည်းလိုတယ်ပြီးတော့အတူတူကိုရွှေ့ဖို့လည်းလိုတယ်မြင်ဖို့ဆက်ကရီယာကျွန်တော်တို့မိုက်ခရိုစကုပ်တမျိုးကိုတည်ဆောက်ဖို့လိုပါတယ် ပုံမှန်ကျွန်တော်တို့ဒီမှန်မလူလို့ဟာမျိုးပုံမှန် optical microscope တွေနဲ့ကျွန်တော်တို့ atom တွေကိုမမြင်နိုင်ပါဘူးအဲဒီနည်းပညာကိုဘာလို့ခေါ်လဲဆိုတော့ scanning tunneling microscope scanning ဆိုတာကရွှေ့တာပေါ့နော်ဘယ်နဲ့ညာနဲ့ရွှေ့တာအင်္ဂလိပ်လို scan လို့ခေါ်ပါတယ် tunnel ဆိုတာလှိုင်းကောင်းတူးတဲ့ဟာမျိုးပေါ့နော်ဒီဟာဥပမာပေးထားတော့ပါ microscope FTM အဲဒီနည်းပညာကိုတီထွင်ခဲ့တာ1983ခုနှစ်မှာဒေါက်တာဘင်းနစ်တရိုဟာIBM company က Zurich Switzerland ကဒီဘက်ပြည်ပညာရှင်နှစ်ဦးကဒီထွင်ရတာဖြစ်ပြီးတော့သူတို့ Nobel Prize 1986ခုနှစ်မှာရရှိပါတယ
်ဒီပညာရှင်တွေတီထွင်ထားတဲ့စက်ကရီယာရဲ့အလုပ်လုပ်ပုံနဲ့သုံးတဲ့နည်းပညာကိုကြည့်ရအောင်ပါ
ဒီ Microscope ကဘယ်လိုလုပ်လို့လဲဆိုတော့ဥပမာဆိုရင်ကျွန်တော်တို့မျက်စိမမြင်တဲ့ပုဂ္ဂိုလ်တယောက်လမ်းလျှောက်တဲ့အခါမှာဒုတ်ချောင်းလေးနဲ့ရှေ့မှာရှိတဲ့လမ်းကိုသူတို့ဆန်းပြီးတော့ရှောက်တာမြင်ဘူးပါလိမ့်မယ်ဒုတ်ချောင်းလေးနဲ့ဆန်းကြည့်တဲ့အခါကျတော့သူဂျိုက်နေလို့လည်းသိရဲ့ရှေ့မှာအသားစီးရှိအောင်လည်းသူတို့မှန်းဆလို့ရတယ်အဲ့ဒီမျက်မမြင်ရဲ့ဒုတ်ချောင်းစားကျွန်တော်တို့အရန်သေးတဲ့အချောင်းလေးတစ်ချောင်းကိုသုံးမယ်ကဘာမြည်ကြီးအစားကိုကျွန်တော်တတ်တူပြင်းဆန်းမျက်နှာလေးအဲ့မျက်နှာပြင်ကိုအဲ့ဒီဒုတ်ချောင်းလေးနဲ့ဆန်းကြည့်မယ်ဆိုလို့ရှိရင်အဲ့ဒီဒုတ်ချောင်းစားပေါ့နော်အလေးပေါ့အဲ့ဒီအလေးနဲ့ဆန်းကြည့်မယ်ဆိုပါလို့အဲ့ရဲ့ထိတ်ချားမှာကျွန်တော်တို့အတန်းကတလုံးမဲ့ရှိတဲ့ကြောင်ရန်သေးတဲ့ဒီကြိုင်လေးတွေဂုံးလေးတွေဒါမဲ့အခုကြိုင်လေးတွေဂုံးလေးတွေအဲ့ဒီမျက်နှာပြင်မှာရှိတဲ့ဟာလေးတွေကစောက်ထားတာကအက်တမ်တွေနဲ့စောက်ထားတာပေါ့နော်ဘာလို့လဲဆိုတော့ဒီဟာအရန်ကုန်နေတဲ့ဟာအဲ့ဒါကိုကျွန်တော်တို့စမ်းပြီးတော့ကျွန်တော်တို့ကြည့်လို့ရပါတယ်အဲ့ဒီကြိုင်လေးတွေဂုံးလေးတွေကိုကွန်ပျူတာနဲ့ပြန်ပြီးတော့ကျွန်တော်တို့ပုံပြန်ဖော်တဲ့အခါမှာကျွန်တော်တို့ဒီ atomic landscape ကိုခေါ်တဲ့အက်တမ်ရဲ့မျက်နှာပြင်တတုလေးတွေရဲ့မျက်နှာပြင်ပေါ့အငယ်ဆုံးမျက်နှာပြင်ကိုကျွန်တော်တို့ပုံမှန်မြင်နိုင်ပါတယ်ကဲကျွန်တော်တို့ကမြင်တဲ့ technique ကိုရပြီဘလိုလုပ်ပြီးတော့ atom တွေကိုရွှေ့မယ်အခုနကပြောတဲ့အဲ့ဒုံးလေးနဲ့ပဲအလေးပေါ့နော်အဲ့ဒီအလေးနဲ့ပဲအဲ့ဒီ atom တွေကိုတလုံးချင်းစီကိုရွှေ့လို့ရပါတယ်အဲ့ဒီဟာကိုအခုနကလေမော်သီးတောင်မှဇီးသီးလေးနဲ့နှစ်ကိုပုံဖော်သလို atom တွေတလုံးချင်းစီကိုကျွန်တော်တို့ရွှေ့ပြီးတော့ line လေးတစ် line ရေးလို့ရပါတယ်တောင်းချိုးလိုက်ချိုးလိုက်မယ်ဆိုရင်ကျွန်တော်တို့နံပါတ်1ဒါမှမဟုတ် L လို့ပုံစံမျိုးအဲ့ဒီအလေးတလုံးကိုရေးနိုင်တယ်ဆိုတာကိုတွေ့ရမှာဖြစ်ပါတယ
်ယူပဗေဒပါမခဒေါက်တာဆောဝေတာပါအခုလိုတိတ်သိငယ်တဲ့အမှုမျိုးဖုန်ကလေးတွေနဲ့စလုံးရေးတာလို့ချဲလဲကစားနိုင်အောင်ဘာကြောင့်လုပ်ရလဲဆိုတော့နောက်တစ်ပတ်မှာပြောပြပြီးမှာပါဆိုတော့ကိုပြင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲကျမ်းလာလို့ရှင်နောက်တစ်ပတ်မှာ